မကြာမီကမှအသစ်ဖွဲ့စည်းလိုက်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့မြန်မာဒီမိုကရေစီအကောင်ဆောင်ဒေါက်ဆန်းစုကြည်ဖမ်းဆီးထားခံရတဲ့ကိစ္စနဲ့ပတ်သက်လို့အရေးယူကံကြွယ်ဖို့ရာလူ့ခွင့်ရေးဖွဲ့တခုကတောင်းဆိုလိုက်ပါတယ်။ Freedom Now လို့ခေါ်တဲ့အဲ့ဒီလူ့ခွင့်ရေးဖွဲ့ကနေရန်ကုန်ကသူမရဲ့နေအိမ်မှာကျေကျုပ်ခံရတဲ့အသက်60အရွယ်ဒေါက်ဆန်းစုကြည်ရဲ့ကိုးစားဥပဒေနဲ့ဖမ်းဆီးထိန်းသိမ်းမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့တန်းကိုတိုင်ကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာလွန်ခဲ့တဲ့16နှစ်ကာလအတွင်းအချိန်အများစုဟာအထင်းသိမ်းခံခဲ့ရပါတယ်။ပြီးခဲ့တဲ့လကတော့မြန်မာစစ်ဗိုလ်ချုပ်တွေကနေသူမကိုနေအကျဉ်ချုပ်ထိန်းသိမ်းချတာ2009ခုနှစ်နှစ်လပိုင်းအထိထပ်မံတက်တန်းတိုးလိုက်ပါတယ်။ဒေါက်ဆန်းစုကြည်ကိုအခုလိုဆက်လက်ထိန်းသိမ်းထားတာဟာကုလသမဂ္ဂကပြသန်းထားတဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုချိုးဖောက်တာဖြစ်တယ်လို့ဆိုတဲ့သဘောထားကိုအဲ့ဒီကုလသမဂ္ဂလုပ်ငန်းအဖွဲ့ကနေတတ်မှတ်ကြေညာပေးဖို့ကိုလည်းအဲ့ဒီဘက်ကတောင်းဆိုခဲ့ပါတယ်။